ရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကကော်မရှင်အသစ်တစ်ခုထပ်မံဖွဲ့စည်းမယ့်အကြောင်းကြေညာလိုက်တဲ့အပေါ်သတိနဲ့တုံ့ပြန်ကြိုဆိုမှုတွေထွက်ပေါ်လာပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကတိုက်တွန်းတန်တွေထွက်ပေါ်နေချိန်မှာပဲကော်မရှင်အသစ်ဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာကဝေဖန်ခံရချိန်မှာတီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖွဲ့စည်းပြီးဖော်ထုတ်ဖို့ကြိုးပမ်းတဲ့အစီအစဉ်အဖြစ်ကြိုးဆိုလိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြန်လည်တင်းမြတ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းသွားမှာဖြစ်ကြောင်းသမရယုံကမေလ31ရက်နေ့ကကြေညာထားပါတယ်။ဒါပေမဲ့လည်းအရင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အများလက်မခံနိုင်တဲ့အခြေအနေမျိုးတွေကြုံခဲ့ရတာကြောင့်ဒီတစ်ချိန်အသစ်ဖွဲ့မဲ့ကော်မရှင်အနေနဲ့လုပ်ငန်းတွေကိုထိထိရရောက်ဖြစ်အောင်ဆောင်ရွက်စီလိုတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Equality Myanmar Director ဦးအောင်မျိုးမင်းကပြောပါတယ်
ကျွန်တော်တို့တိုင်းပြည်မှာကအရင်တော့ဖွဲ့ခဲ့တဲ့ကော်မရှင်တွေလည်းရှိပါတယ်အဲ့ကော်မရှင်တွေကိုလည်းဒီလူတို့ကနေသိပ်ပြီးတော့အယုံကြည်မရှိဘူးနိုင်ငံတကာကလည်းသိပ်ပြီးတော့တော့အလေးမထားတာဖြစ်တယ်ဒါကြောင့်မလို့ဒီလိုမျိုးကော်မရှင်ဖွဲ့တယ်ဆိုတာကနိုင်ငံတကာကပြောလာလို့မိုးချွပြစ်လို့သန်းလျက်နဲ့ကားတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပါဝင်တဲ့ကော်မရှင်ဝင်ကြီးကတွေ့ရှိချက်တွေကိုခိုင်ခိုင်မာမာတင်ပြရေးပြောဆိုရေးတော့အရာမျိုးဖြစ်ဖို့လိုအပ်ပါတယ်နောက်တစ်ခုကတော့ဘလောက်ထိပဲကော်မရှင်ကရေးရေးဝင်ပြောသည့်တိုင်အောင်လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရောရှိရလားဆိုတဲ့အချက်နဲ့ကျွန်တော်တို့တိုက်တာဖို့လိုအပ်ပါတယ်ဒါကြောင့်မလို့အခုကော်မရှင်ကိုဖွဲ့လိုက်တာနဲ့ကျွန်တော်တို့ကြိုဆိုပါတယ်တကယ်အပြည့်ဝတော့မဟုတ်သေးပါဘူးဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့ဒီစုံမှုအပိုင်းမှာအမှန်တကယ်လွတ်လွတ်လပ်လုပ်နိုင်လားတက်မြအောင်ရောတွေ့ရှိရဲ့အချက်တွေကိုနေရာတကာလွတ်လွတ်လပ်သွားနိုင်လားဆိုတဲ့အချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေအပြင်အာဆာရွင်ညာအစွန်းရောက်အုပ်စုကလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပြီးနောက်မြန်မာအစိုးရကစုံစမ်းမှုအသစ်တွေလုပ်မဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့အာဆာဥစုရဲ့ကျူးလွန်မှုတွေအပြင်လူညုံရေးတပ်ဖွဲ့တွေလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုပါစုံစမ်းမှလာဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးအေးလွင်ကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေမှာတက်မတော်ဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့တော့ဒါကောင်းတော့မှန်ကန်တော့ဥတည်နေတဲ့ခြေလှမ်းတစ်ခုလို့တော့ကျွန်တော်အဲ့လိုပဲလက်ခံပါတယ်။ဒါကအပြည်ပြည်ဆိုင်ရာရဲ့စိုးရိမ်သောကာလနဲ့ရှိနေတဲ့အတွက်ကြောင့်ဒီလိုဖွဲ့စည်းမှုကတနည်းအားဖြင့်တော့စီလျော်တဲ့စစ်မြတ်တယ်လို့ကျွန်တော်ထင်ပါတယ်။ဒီအဖွဲ့ဒီနိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဖွဲ့ထားတဲ့အဖွဲ့ပါ။ကာဝေးဝင်ကြီးဌာနရဲ့တရင်းသာရှင်းလင်းမှုမှာလည်းသူပြောပြပြီလေဟိုကာဝေးဝင်ကြီးဌာနပြီးတဲ့ပဲမြန်မာနိုင်ငံအစိုးရအဖွဲ့ရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့အတွက်နိုင်ငံတော်သမ္မတရဲ့အမိန့်ဩဇာအောက်မှာပဲတည်ရှိနေတယ်ဆိုတာကိုပြောထားတာရပိုင်းတော့ပဲရှိတာပေါ့နော်အဲ့တော့ဒီကိစ္စရက်ကသိတော့စိုးရိမ်ရမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်တကယ်ပဲလွတ်လပ်သောတရားမျှတသောစုံစမ်းစစ်ဆေးမှုပြုလုပ်နိုင်တယ်ဆိုရင်တော့ပြည်တွင်းကပြည်ပကဩတာကိုလက်ခံမှာပါ
ရခိုင်မြောင်ပိုင်းရင်းနဲ့ပတ်သက်လို့ဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်နဲ့ဗိုလ်မှူးချုပ်အေးဝင်းဦးဆောင်တဲ့မြန်မာတပ်မတော်ကတီးသန့်ဖွဲ့စည်းခဲ့တဲ့စုံစမ်းမှုတွေလုပ်ခဲ့ဘူးပေမဲ့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုလက်မခံကြတဲ့အတွက်နိုင်ငံတကာအဖိအားတွေဆက်ရှိနေခဲ့တာဖြစ်ပါတယ်။ဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့အစ်အနေနဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့သာမကတွေ့ရှိချက်တွေကိုအစိုးရကကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်။ဘသူပဲချိုးပေါက်ချိုးပေါက်ဝယ်စဖွဲ့စည်းရပဲချူပေါက်ချူပေါက်ဒီချူပေါက်မှုတွေကိုတနည်းကြစုံစမ်းပြီးတော့ခိုင်မာကောင်းမွန်တဲ့ပေါ်ထုတ်ချက်တွေအရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့အစိုးရမှာတာဝန်ရှိပါတယ်ဒါကြောင့်မလို့ကော်မရှင်ကဘလောက်ကောင်းကောင်းကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကိုအတိအမှန်မပြုဘူးကော်မရှင်ရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့ခွင့်မပြုဘူးတချိန်နဲ့မှာကော်မရှင်ကတွေ့ရှိရတဲ့အချက်တွေကိုဆက်လက်အရေးနေယူတော့ကော်မရှင်ကတော့ကျွန်တော်တို့အလကားပဲဖြစ်မှာပါအစိုးရရဲ့ပူပေါင်းဆောင်ရွက်မှုတွေအစိုးရရဲ့ဆက်လက်ပြီးတော့အကောင့်ထက်ပေါ်အရေးယူမှုအပိုင်းတွေကအထူးအရေးကြီးပါတယ်ခင
်ဗျာ။သမရယုံရဲ့ကြေညာချက်မှာတော့ကော်မရှင်တည်တဲ့မှာနိုင်ငံတကာကပုဂ္ဂိုလ်တူအပါဝင်အဖွဲ့ဝင်3ဦးပါဝင်မှာဖြစ်ပြီးပြည်တွင်းပြည်ပကဥပဒေရေးရာနဲ့ဤပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကော်မရှင်ရဲ့လုပ်ငန်းတာဝန်တွေနဲ့ပါဝင်မဲ့သူတွေရဲ့တည်ငြိမ်အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးခင်ဗျာ
။ကိုညာဝေအောင်တင်ပြတော်တာပါရှင်။